တနိုင်ငံလုံးပြစ်ခတ်ရစဲရေးဆွေးနွေးဖို့အတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကိုရန်ကုန်မြို့တော်ကိုလာရောက်ကြဖို့အစိုးရဘက်ကဖိတ်ခေါ်လိုက်ပါတယ်။မတ်လပထမပတ်ထဲမှာစတင်မဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတို့ကြားဆွေးနွေးပွဲမှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့များရဲ့လော်ခီလာတိုင်းရင်းသားပေါင်းစုံညီလာခံမှာသဘောတူထားတဲ့အပြစ်ခတ်ရစဲရေးမူဝါဒတွေအပေါ်မှာဆွေးနွေးကြမှာလည်းဖြစ်ပါတယ်။ဒီကြောင်းအပြည့်စုံကိုတော့မတ်တိန်ကီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ရေးအတွက်အကျိုးညှိနှိုင်းမှုအဖြစ်နဲ့လာမယ့်မတ်လမှာရန်ကုန်မြို့မှာတွေ့ဆုံညှိနှိုင်းကြဖို့အစိုးရဘက်ကကမ်းလှမ်းလာတဲ့အကြောင်းညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်းရေးမှူးဦးခွန်ဦးကာကပြောပါတယ
်။လော်ကီလာအစီအွေပြီးတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေရရှိလာတဲ့အခြေခံမူပေါ့တနင်္ဂနွေနေ့တိုင်းဒေသအပြစ်ခတ်ရက်စဲရေးနဲ့ပတ်သက်တဲ့အစာချုပ်အခြေခံမူတွေကိုကျွန်တော်တို့ကျွန်တော်လာမယ်ဆန်းနဲ့ကိုရနေမှာချစ်မှန်မျိုးမှာပြည်တော်သူဝန်ကြီးဥပ္ပမင်းဦးဆောင်တဲ့အဖွဲ့ကိုကျွန်တော်လက်ဝဲပေးအပ်ခဲ့ပါလားပေးအပ်ပြီးနောက်ပိုင်းမှာတနေ့တာပေါ့လေအမေအဖေတွေလောက်ကြပြီးတော့အဲ့ဒီကျွန်တော်တို့ရအခြေခံမှုကိုဆယ်ဆောင်ပြီးတော့ပြည်တော်သူဝန်ကြီးနဲ့အဖွဲ့ကပြန်သွားပါတယ်ပြန်သွားပြီးနောက်ပိုင်းမှာကျွန်တော်တို့ကိုဒီအပြာလာဆွေးနွေးနိုင်ဖို့ထပ်မံချင်းဆိုတာဖြစ်ပါတယ်အဲ့ဒါတော့ပြည်တွင်းကိုသွားဖို့ပေါ့ကျွန်တော်တို့ရန်ကုန်မြို့ကိုသွားဖို့ဖြစ်ပါတယ်မတ်လပထမပတ်လို့ပြောပါတယ်ခင်ဗျကျွန်တော်တို့ကအဲ့ဒီလိုချင်းဆိုပြီးနောက်မှာကျွန်တော်တို့ကအားလုံးကိုယ်စားလှယ်ကိုဦးပေါ့လေရုံးဖွဲ့နှစ်ဦးကိုယ်စားလှယ်ခုနှစ်ဦးကိုဦးဖွဲ့ကိုကျွန်တော်တို့ရွေးပြီးတော့ဒီရဟောပထမချိုတင်ညတဲ့ရက်က16ဆက်ခွန်ဖေဖော်ဝါရီလနောက်တစ်ခါ2023ဖေဖော်ဝါရီလအဲ့ဒီရက်ဒီအားလုံးမှာကျွန်တော်တို့အစီအစဉ်နဲ့သွားဖို့ပို့တော်လည်းပဲထပ်မရွှေ့ဆိုင်တဲ့အတွက်အခုမတ်လပထမပတ်ဖြစ်လာတာပါလေဒီအတွက်လည်းပဲကျွန်တော်တို့အစီအစဉ်ရှိပါတယ
်ဒါဆိုရင်ကရင်ပြည်နယ်လော်ခီလာမှာတိုင်းရင်းသားလက်နက်ကန်အဖွဲ့တွေသဘောတူခဲ့တဲ့အပြစ်အခတ်ရက်စဲရင်မူဝါဒတွေကိုဒုတိယအကြိမ်အစိုးရနဲ့ညှိနှိုင်းကြမှာဖြစ်ပါတယ်အခုညှိနှိုင်းမှုကနေရလာတဲ့ရလာပေါ်မူတည်ပြီးတနိုင်ငံလုံးအပြစ်အခတ်ရက်စဲရင်သဘောတူညီမှုကိုကရင်ပြည်နယ်ဖမ်းအမျိုးမှာဘယ်နေ့မှကျင့်ပါမယ်ဆိုတာလည်းသိရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်တန်နာကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပြီးသက်ချိန်မှာလာမယ့်ဧပြီလလောက်မှာတမျိုးသားလုံးအပြည့်ခတ်ရက်စဲနိုင်မယ့်အလားအလာရှိနေတယ်လို့သတင်းထုတ်ပြန်ခဲ့တာပါ။နောက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဦးဆောင်နေတဲ့သမ္မတရုံးဝန်ကြီးဦးအောင်မင်းကလည်းငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးပြီးချိန်မှာဘက်ပေါင်းစုံပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေချက်ချင်းစတင်ဖို့အစိုးရဘက်ကတန်တိတ်ထန်ချထားတယ်လို့လဲမစ္စတာကင်တနာကထည့်သွင်းပြောဆိုခဲ့ပါတယ်။ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှူးဦးခွန်အုတ်ကာကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးရနိုင်ဖို့ဆိုတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အင်မတားခက်ခဲတဲ့မေးခွန်းဖြစ်ပါတယ်။ကျွန်တော်မခံမနိုင်ဘူး။ဘာကြောင့်လဲဆိုတော့ဒီလိုခံမရတယ်ဆိုတာကဒီကျွန်တော်တို့ရဲ့တပြည်လုံးတိုင်းတာပြစ်ခတ်ရက်စဲရေးစာချုပ်မှာပါတဲ့ကျွန်တော်တို့ကတော့လော်ခီလာမှာညီညွတ်ညွတ်နဲ့ကျွန်တော်လိုချင်တဲ့အချက်လက်တွေတင်ပြပြီးသားဖြစ်တော့ကျွန်တော်တင်ပြထားတဲ့အချက်တွေကကျွန်တော်တို့ဘက်ကတညီတညွတ်တဲ့ပုံသဘောထားဖြစ်နေပြီးတော့ဆိုတော့ကျွန်တော်ဘက်ကတော့ရပြီလို့ပြောနိုင်တာပေါ့သို့တော့တစ်ဖက်ကပြည်တော်စုဆိုရရဲ့ကျွန်တော်တမတော်ရဲ့ဆွတ်တော်ရဲ့အင်အားစုတွေရှိသေးတော့ဒီအင်အားစုတွေဘက်ကလည်းတို့အမြင်သဘောထားပြင်ဆင်ချက်တွေเนาะကျွန်တော်တို့ဒီအပြာနာညှိနှိုင်းဖို့တွေအလုံးနေတယ်လုံးနေတော့အဲ့ဒီလိုညှိနှိုင်းတဲ့ခါအချိန်ဘယ်လောက်ယူမလဲဆိုတာကျွန်တော်တို့မသိဘူ
းမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအကြားတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ရေးဆွေးနွေးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့များက2013ခုနှစ်အောက်တိုဘာလမှာကချင်ပြည်နယ်လိုင်စာမှာပထမဆုံးအကြိမ်တိုင်းရင်းသားလက်နက်ကိုင်များညီလာခံကိုကျင့်ပပြီးတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT ကိုဖွဲ့စည်းခဲ့ကြပါတယ်။အဲ့ဒီနောက်ကရင်ပြည်နယ်လော်ခီလာမှာကျင့်ပတဲ့တိုင်းရင်းသားပေါင်းစုံဒုတိယအကြိမ်ညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုရဲ့အပြစ်ခတ်ရက်စဲရေးမူဝါဒတွေကိုချမှတ်နိုင်ခဲ့တာဖြစ်ပြီးအခုအချိန်မှာတော့တိုင်းရင်းသားတွေဘက်ကချမှတ်ထားတဲ့မူဝါဒတွေကိုအစိုးရနဲ့ညှိနှိုင်းနေကြတာဖြစ်ပါတယ်ရှင်။